ိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့ဖိတ်ကြားချက်ရဲ့အထက်နိုင်ငံကိုမကြာခင်တွားရောက်လက်ပတ်မှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်။ဒီတရားဝင်ခီးစဉ်နဲ့အတူသမ္မတဦးဝင်းမြင့်ဟာထက်နိုင်ငံဘာကောက်မြို့မှာကျင်းပမဲ့ရှစ်ချီမြောင်အေယာဝတီ၆ဖျားမဲကောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာအက်မက်စ်ထိပ်သီးဆွေးပွဲနဲ့ကိုကြီမြောင်ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်CLMV ထိပ်သီးဆွေးနွေးပွဲတွေကိုလည်းတက်ရောက်မှဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဦးဝင်းမြင့်အနေနဲ့ထိုင်းနိုင်ငံကိုဘယ်နေ့မှသွားမယ်ဆိုတာကိုဖော်ပြထားခြင်းမရှိပေမဲ့ ECMAS နဲ့ CLMV ထိပ်သီးဆွေးနွေးပွဲတွေကိုဘန်ကောက်မြို့မှာဇွန်လ15ရက်နဲ့16ရက်အကြားနေ့အကြာကျင်းပသွားမှာဖြစ်ပါတယ်။ဒါဟာဦးဝင်းမြင့်အနေနဲ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ပြီးနောက်ပိုင်းမှာဒုတိယအကြိမ်မြောက်တောင်းရောက်တဲ့နိုင်ငံခီးစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ April လတုန်းကစင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်တဲ့ခီးစဉ်ဟာသူ့ရဲ့ပထမဆုံးပြပခီးစဉ်ဖြစ်ပါတယ်။2018ခုနှစ်မတ်လမှာနောက်ဆုံးထုတ်ပြန်ခဲ့တဲ့စင်စရာတွေကထိုင်းနိုင်ငံကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏဟာအမေရိကန်ဒေါ်လာ 11.34 ဘီလီယံရှိခဲ့တာကြောင့်ဒါဟာမြန်မာနိုင်ငံမှာပြည်ပကဓာတ်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏစုစုပေါင်းရဲ့ 14.53 ခန့်နှုန်းနဲ့ညီမျှပြီးတတိယနေရာမှာရှိနေပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့ထိတ်ဆုံးနိုင်ငံကတော့တရုတ်နိုင်ငံဖြစ်ပြီးစင်ကာပူကဒုတိယနေရာမှာရှိနေပါတယ်။2019-2018ခုနှစ်ဘဏ္ဍာနှစ်အတွက်နိုင်ငံအကြကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာ 1.45 ဘီလီယံရှိခဲ့တာမှာမြန်မာနိုင်ငံကထိုင်းနိုင်ငံဘက်ကိုဒေါ်လာ 1.4 ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေတင်ပို့ခဲ့ပြီးထိုင်းနိုင်ငံဘက်ကနေ 1.35 ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေကိုတင်သွင်းခဲ့ပါတယ်